ပြီးခဲ့တဲ့ဧပြီလ30ရက်နေ့ကမုဆယ်မြို့မှာအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်း၄ဘွဲ့ကကိုယ်စားလှယ်တွေတွေ့ဆုံပြီးနောက်ပိုင်းနှစ်လကြာမှာမိုင်းလာဒေသ230ပြည်အခမ်းအနားမှာပြန်လည်တွေ့ဆုံခဲ့တာဖြစ်ပါတယ်။မုဆယ်ဆွေးနွေးပွဲမှာ KIA, TNLA, MMDA နဲ့ AA အဖွဲ့တို့က bilateral အတွက်အဆိုပြုချက်တွေကိုအစိုးရထံပေးအပ်ခဲ့ပြီးအစိုးရနဲ့တပ်မတော်ဘက်ကအဆိုပြုချက်တွေကိုတော့ဇွန်လ30ရက်မနေ့ကမှပြန်ပြီးပေးလိုက်တာဖြစ်ပါတယ်။အစိုးရနဲ့တပ်မတော်ဘက်ကအဆိုပြုချက်ထဲမှာ TNLA တပ်တွေအားလုံးနမ်ဆန်နဲ့မန်တုံမြို့နယ် MMDA တပ်တွေအားလုံးဟုံးအိုင်းနယ်မြေ AA တပ်အားလုံးကကချင်ပြည်နယ်လိုင်စာမှာလှုပ်ရှားနေရမယ်လို့ဆိုပြီးပါဝင်နေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။အဲ့ဒီအဆိုပြုချက်တွေမှာပါဝင်နေတယ်ဆိုတာကိုတော့ RFA ကတိကျအတည်ပြုနိုင်ခြင်းတော့မရှိသေးပါဘူး။မိုင်းလာဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့အစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့ဝင်တဦးဖြစ်တဲ့ဦးလာမောင်ချွေကိုမေးကြည့်ရမှာအခုလို့ပြောပါတယ
်။ကော်မရှင်ဒုက္ခပြီးတော့ပေါ်ပေါ်ရဲပြလိုက်တဲ့အနေထားလို့ပါပဲကျွန်တော်ဆွေးနွေးဖို့ရှိဆွေးနွေးဖို့ပုံတွေကိုပေါ်ပေါ်ရဲပြလိုက်တာပဲရှိတယ်အဲ့ဒါတွေကိုလာမဲ့ပတ်သုံးပတ်တလားလောက်မှာသူတို့တစ်ဆယ်ဟာနေဖွဲ့နေတယ်သူတို့အဲမှာဆွေးနွေးဆွေးနွေးပြီးမှဆိုးရကိုလည်းဖွဲ့နေကြံဆွေးနွေးနိုင်လို့ပြောလဲနေတာအဲ့တော့မနေ့ကဘာမှမဆွေးနွေးရသေးတဲ့အတွက်တော့ကျွန်တော်တို့တော့ဝေပြောမယ်ကျွန်တော်တို့ကဒီလိုဆိုဆောင်ပေးဖို့
အစိုးရနဲ့တမတော်ဘက်ကအစိုးပြုချက်တွေအရဆိုရင်တိုင်းသာအဖွဲ့၄ဘွဲ့တို့ဘက်ကသဘောတူနိုင်ဖို့ဆိုရင်အကျိအနယ်ဆွေးနွေးနိုင်မှသာဖြစ်နိုင်မယ်လို့စည်ရေးနိုင်ငံရေးလေလာသူစာရေးဆရာဦးမမောင်စိုးကပြောပါတယ
်ထွက်လာတဲ့သတင်းတွေရတော့ bilateral proposal မှာ TNL နဲ့ပတ်သက်ပြီးတော့တမတော်ရဲ့အစိုးပြုချက်ရှိတယ်ကိုကန်းနဲ့ပတ်သက်တဲ့တမတော်ရဲ့အစိုးပြုချက်ရှိတယ် AA နဲ့ပတ်သက်တဲ့တမတော်ရဲ့အစိုးပြုချက်ရှိတယ်ပေါ့ဒါပေမဲ့အဲ့ဒါကတော့သူပြုချက်သက်သက်ပဲရှိပြီးတော့သုံးတရာပြန်လာဆွေးနွေးပြောဆိုခြင်းမရှိဘူးလို့ကြားပါတယ်။နှစ်ဖက်လက်ခံနေတဲ့အဖြေတစ်ခုရှာဖို့ကတော့တိတ်တော့မလွယ်လောက်ဘူး။အကျိုးတော့စ조사ရမှာပေါ့။အဲနှစ်ဖက် proposal ကနည်းနည်းအလှန်ဝေးတဲ့အတွက်ကြောင့်မလို့နှစ်လအတွင်းလောက်နဲ့ညှိနှိုင်းရုံနဲ့တော့မရဘူး။ဒီတဲ့ပို့ပြီးတော့ချိန်ယူဖို့လိုအပ်မလားလို့ပဲထင်မိပါတယ်။အေးဖုလာတော့ချိန်စီလက်မခံနိုင်ဘူးထင်ပါတယ်။ဂျန်တဲ့နှစ်ဖက်ကလည်းအကန့်အသတ်တွေအများကြီးရှိလိမ့်မယ်လို့ထင်ပါတယ်။အဲမဲ့ဂျန်တဲ့နှစ်ဖက်ကတော့တစုံတရာဆွေးနွေးပြီးတော့ပြည်လည်မှုရအောင်조사ဖို့လွယ်ပေမဲ့အေးနဲ့ပတ်သက်ရင်တော့အကျိန်နဲ့ဆွေးနွေးရလိမ့်မယ်လို့ထင်ပါတယ်။
တချိန်တည်းမှာပဲကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းကြီး၅ခုမှာတပ်မတော်ကအပြည့်ရဆဲထားတဲ့ကာလကိုလာမယ့်ဩဂတ်လ30ရက်နေ့ထိနောက်ထပ်2လတပ်တန်းထပ်တိုးပေးလိုက်ပါတယ်။အခုလိုတပ်တန်းတိုးထားတဲ့2လတာကာလအတွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်တဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်အားလုံးတို့ကိုထိထိရောက်ရောက်နဲ့အကျိုးရှိရှိလှုပ်ဆောင်ကြဖို့အတွက်တိုက်တွန်းချက်ကိုလည်းတပ်မတော်ကဒီနေ့နေ့လယ်ပိုင်းကထုတ်ပြန်ထားပါတယ်။တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်။
နလာသာကျန်လို့ဒီကတည်းကမြန်မာပြည်နဲ့ပတ်သက်ပြီးကျွန်တော်ဟုတ်ပြန်ချင်ရခဲ့တဲ့ဒါတော့သုံးမြင်ရှိပါကျွန်တော်ခဏခဏမြန်မာတမိုင်းမှာတော့တစ်ခါတည်းပြေခတ်ရဆဲခဲ့တာမရှိပါဘူးကျွန်တော်ဟိုပထမလာ၄လ၂လပေါ့လေ6လနလာထပ်တော့၈လပေါ့၄လ၂လ6လအတွင်းမှာကျွန်တော်တို့ဒီနေ့မြိုင်းမှုတွေပြုလုပ်နိုင်ခဲ့ပြီးတဲ့ဆိုပေမဲ့ကျွန်တော်တို့ကဘာတွေကတော့အားလုံးကမျောလင်းနေတဲ့ရလတ်မျိုးတော့ထွက်မလာနိုင်ဘူးကျန်တဲ့တလအတွင်းမှာကျွန်တော်တို့ဒီငင်းကြီးမှာပါဝင်နေတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေအလုံးအဝဝင်းလိုပန်းဆောင်ရွက်သွားမှလည်းကျွန်တော်ပို့ပြီးကြအကျိုးဖြစ်ထွန်းနိုင်တယ်လို့ထင်မြင်ပါတယ်
။အစိုးရငင်းကြီးကော်မရှင်နဲ့မြောက်ပိုင်းလေးဘွဲတို့ဂျွန်လ30ရက်နေ့မိုင်းလာတွေ့ဆုံပွဲမှာကိုယ်တိုင်တက်ရောက်ခဲ့တဲ့တိုင်းသားခေါင်းဆောင်တွေစီ RFA ကဖုန်းနဲ့အချင်းချင်းဆက်သွယ်ခဲ့ပြီးမြဲလဲဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ။ကျွန်တော်ကြော်သူပါ